မင်္ဂလာပါလူတိုင်းမှာအကြောင်းအရာမျိုးမျိုးနဲ့ပတ်သက်ပြီးယုံကြည်ရာတွေများကြီးရှိနိုင်ပါတယ်ဒါပေမဲ့ဒီနေ့ကျွန်မအဓိကထားပြောချင်တာကတော့ခွဲပြားခြားနားမှုမတူညီမှုကိုရန်သူအဖြစ်သဘောမထားဖို့နဲ့မခွဲခြားမဖိနှိပ်ဖို့ပဲဖြစ်ပါတယ်ကျွန်မတို့တွေကလူတူတယောက်ဒါမှမဟုတ်ရင်လူတစုကိုအလွယ်တကူကင်ဘွတ်တက်သမုတ်လေးရှိကြတယ်။ကျမတို့အင်္ဂလိပ်လိုတော့ stereo type လို့ခေါ်ရပေါ့နော်။ကျမလေးလာပူတလောက်ဘလို့အခြေခံပုံမူတည်ပြီးကင်ဘွတ်တက်လေးရှိတယ်လေဆိုတော့လူမျိုးယုံကြည်တဲ့ဘာသာယဉ်ကျေးမှုစတဲ့အကြောင်းအရာတွေပေါ်မူတည်ပြီးတော့ကင်ဘွတ်တက်ကြတယ်။အဲ့လိုကင်ဘွတ်တက်တာတွေကအစိုးကြီးပဲလားဆိုတော့အမြဲတမ်းအစိုးကြီးမဟုတ်ဘူး။ဥပမာတရုတ်တွေကစီးပွားရှာကောင်းတဲ့ကလားတွေကအလုပ်ကြိုးစားတယ်စတာတွေကတော့အကောင်းဘက်ကပေါ့နော်ကင်ဘွတ်တက်တာဖြစ်တယ်အဲ့ဒါကလားတွေကကစင်းနေတယ်မွဆလင်တွေကဘာသာရေးအစွန်းရောက်တယ်ဆိုရင်တော့ဒါမကောင်းတဲ့ဘက်ကပေါ့နော်အည်သွေးတွေကိုငမွန်းတက်တာဖြစ်တယ်ပေါ့နော်ကျမတို့ကအဲ့လိုဆွဆွဲတာတွေကတကယ်တကယ်တမ်းလက်တွေ့အတွေ့အကြုံရမဟုတ်ပဲပဝင်းချင်းကကြာဘူးနာဝရှိတာလူကြီးသူမတွေပြောတာတွေကနေတစင်အလွယ်တကူလက်သင့်ခံယုံကြည်လိုက်ကြတာများသောအားဖြင့်အဲ့လိုဖြစ်တယ်ပေါ့နော်အကယ်လို့အတွေ့အကြုံရကင်မွန်းတက်တာပါလို့နားထောင်သူကဆိုချင်းဆိုလိမ့်မယ်အဲ့လိုအတွေ့အကြုံပေါ်မူတည်ပြီးတော့ကမွန်တက်တာမှာကျမတို့ကနီးနှီးနဲ့တက်လေရှိတယ်ပထမနီးကကျမတို့အကြုံတွေ့ဘူးတဲ့လူတူတယောက်ဒါမှမဟုတ်ရင်လို့အနေငယ်ပေါ်မူတည်ပြီးတော့သူကတော့ဗမာဟာဒါကြောင့်ပြင်းတာသူကတော့ကလာဒါကြောင့်ကစင်းနေတာစသဖြင့်ပေါ့နော်လက်သင့်ခံအရင်တော့လက်သင့်ခံယုံကြည်ပြီးသားပေါ်မူတည်ပြီးတော့အခြေခံပြီးတော့တစိုက်ကတ်တယ်တခြားသူရဲ့လူမျိုးကိုးကွယ်ရဓလေးပေါ်မူတည်ပြီးတော့ကောက်ချက်ဆွဲတယ်နောက်ဒုတိယနေ့ကဘာလဲဆိုတော့သူကဘာသာရေးအစွန်းရောက်သူကမွတ်စလင်ဒါကြောင့်မွတ်စလင်တွေအားလုံးကအစွန်းရောက်တွေဆိုပြီးတော့အဲ့ဒီလူရဲ့နောက်ခံလူမှုဖွဲ့စည်းလူမျိုးဘာသာကိုမူတည်ပြီးတော့လူတစုလုံးအပေါ်မှာကောက်ချက်ဆွဲတယ်။ကျမတို့သတိထားဖို့ကကိုတွေးကြုံရတဲ့လူအနေငယ်မှမူတည်ပြီးတော့အခြေခံပြီးတော့လူတစုကိုတင်းကျုံမလုံးရှည်နဲ့ရန်တင်လာပေါ့နော်။အဲ့ဒါလို့တင်းကျုံကင်မွတ်တက်မိရင်သူတို့ကိုကိုနဲ့မတူလို့ရန်သူလို့မြင်လာတတ်တယ်။ပြီးတော့အဲ့လိုကင်မွန်တက်တဲ့သူမျိုးတွေစုမိတဲ့အခါတခြားလူတစုကိုခွဲခြားဆက်ဆံတာမျိုးတွေလှုပ်လာတတ်တယ်။အထူးသဖြင့်ကင်မွန်တက်ခံရတဲ့လူတစုကနိုင်ငံရေးပါဝါရှိတာဖြစ်ဖြစ်စီးပွားရေးပါဝါရှိတာပဲဖြစ်ဖြစ်အဲ့လိုအာဏာတစ်ခုခုရှိနေရင်တခြားကိုကင်မွန်တက်ချင်တဲ့လူတစုကိုစနစ်တကျဖိနှိပ်တာတွေဥပမာတချို့နိုင်ငံတွေမှာဆိုဥပဒေတွေပါတွေပြဋ္ဌာန်းပြီးတောင်ဖိနှိပ်တာမျိုးတွေဖြစ်လာတယ်။ကင်မွန်တက်ခံရတဲ့လူစုဟာလည်းသူတို့ဘဝရဲ့ဗပောင်းဆုံးအမျိုးမျိုးမှာသူတို့ဘာသာစကားပြောကြရမှာဖြစ်စေပညာရေးမှာဖြစ်စေအလုပ်ကံရှာနေရမှာဖြစ်စေခွဲခြားခံရတော့တယ်ပေါ့နော်အဲ့တော့ကျမလက်ရှိပေါ့နော်ရောက်နေတဲ့နိုင်ငံချင်းနဲ့ဥပမာထားပြောရမှာတချို့ပိုလန်နိုင်ငံသားတွေကတခြားနိုင်ငံကအခြေအနေမျိုးမျိုးနဲ့ဒီနိုင်ငံကိုရောက်လာတဲ့ immigrant တွေကိုမုန်းတီးကြတယ်ပိုလန်နိုင်ငံဟာပိုလန်နိုင်ငံသားတွေအတွက်သာဖြစ်ရမယ်ပိုလန်နိုင်ငံသားတွေသာနေထိုင်ရမယ်ဆိုတဲ့ကြွေးကြော်ဆောင်ပုံတွေဆိုကြတယ်ပေါ့နော်ဒါပေမဲ့တကယ်တကယ်သူတို့ကိုတောင်းမေးကြည့်လိုက်ဘာကြောင့်မုန်းကြမုန်းတာလေသူတို့မုန်းတဲ့အကြောင်းကိုမေ့ချင်ရင်သူတို့တိတိကျကျမပြောတတ်ကြဘူးအဓိကကဘာလဲဆိုတော့ကျမတို့တွေကကိုနဲ့မတူလို့ကိုလူမျိုးနဲ့မတူလို့ကိုဘာသာကိုကိုယ်ကသူတွေမဟုတ်လို့ဆိုရင်အကြောင်းပြတ်ချက်တွေပေါ်မူတည်ပြီးတော့တခြားတဦးတယောက်သို့မဟုတ်လူတစုကိုမုန်းတီးကြတာများတယ်ခွဲခြားဆက်ဆံကြတာများတယ်အဲ့ဒီတော့ကျမတို့တွေကအဲ့လိုမျိုးမလုံးမိဖို့ကိုတတိထားရမယ်ပေါ့နော်ဒါကတော့ပေါ့နော်ကျမယုံကြည်ရတဲ့အများကြီးတဲ့ကမှကျမယုံကြည်ရတခုပို့ပေါ့နော်ပြောကြတာဖြစ်ပါတယ်အားလုံးကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်Thank you.